လက်နက်ကန်မဏိပခတ်တွေဆက်လက်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာစစ်တပ်ကတန်တရားနဲ့ဖမ်းဆီးသူတွေတိုးလာနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်ရန်ကြီးနယ်ကြောက်ဖြူမြို့နယ်တွေမှာပြည်ထောင်စုနေနေကဆက်လို့တန်တရားနဲ့ဖမ်းဆီးခံထားသူ9ဦးထဲမှနေရှိနေတယ်လို့ဒေသခံတွေကပြောကြားပါတယ်။ရန်ကြီးမြို့နယ်အလီချောင်းကျေးရွာကဒေသခံ6ဦးကိုတော့ပြည်ထောင်စုနေနေမှာပဲတပ်မတော်ဖက်ကဖမ်းဆီးသွားတယ်လို့ကျေးရွာအုပ်ချုပ်မှုဦးမြင့်လွင်ကပြောပါတယ်
။ညီမမလုံးနိုင်လားဖမ်းတာလို့လေငါရဖမ်းတယ်။ငါရဖမ်းပြီးတဲ့အခါတရားဝင်လို့ညီထုတ်ဆိုတဲ့အတော့နေ့မှာဖမ်းခဲ့တယ်။နာတာရှိနေလားမလေးဖန်ပြတာကတရားကိုပါခိုင်းနေမမြတ်တော့ဆိုတာဆက်စီရစီတော့ဆီမြတ်တဲ့ကိုခိုင်းနေဒီမေခေါ်ရပြီးနာတာနိုင်လားမတခါဆုံးမြတ်သွားဆိုတာကျွန်တော်အောက်ချမ်းမှုဒီကိစ္စထားလို့ခေါ်ရမယ်သူကလေးဖန်လို့ပြတော့နောက်နေပြီဒါကြောင့်ဒီမှာပြောခေါ်တယ်အားလုံးမပေါ်တာခါခါခါရပါတယ်ရှားရကျွန်တော်ကတော့မရှိသေးပါဘူးသူကဒီမတ်တဲ့ကျွန်တော်မတ်တဲ့ကိုမသိဘူးကျွန်တော်မသိဘူးစိတ်တည်းမရပါမရှိသေးလို့ကျွန်တော်မကြံတော့ဟုတ်ပါနဲ့ရှိသေးတော့ဒီတော့တော့ကံပြီးတော့ကျွန်တော်ကဒါကတကယ်စိတ်ရှိလို့ရှိရတဲ့ဘာလာပေါ်မှာဘာလာပေါ်တဲ့ခေါင်းချက်မှုအောက်ကမရှိသေးပါဘူး
။ရှောင်းလေကြီးကဟာကြောက်ပြူရန်ကုန်ကလိုင်းဘေးမှာတည်ရှိတာဖြစ်ပြီးဒေသခံများစုကလေယာဉ်လုပ်ငန်းနဲ့ငါးဖန်လုပ်ငန်းကိုလုပ်ကင်ကြတာလည်းဖြစ်ပါတယ်။အခုလိုဒေသခံတွေဖန်စီခံရတာကြောင့်ဒေသခံတွေကြောက်လန့်နေကြရတယ်လို့အလီရှောင်းကြီးကအုပ်ချုပ်မှုဦးမြင့်လင်ကဆက်ပြောပါတယ်
။ငါကတော့ဘာဖြစ်ချင်မလဲ။ကိုကဒီလိုဖြစ်တာတော့မကူဘူးပေါ့။အားလုံးအစ်ကလန်တို့ရဲ့ကိုကတိတ်နေကြတယ်ကိုကကျွန်တော်တို့ချင်းတော့ဆိုရှင်ကြည့်တယ်လို့ကောက်တဲ့မော်ဒယ်နဲ့မျိုးကြိုးနေတယ်လေဒါကတည်းကမရှိဘူး။အောင်းလုံးဒီရချက်ကလည်းရှိပြီ။ဒီတက်စ်နဲ့ကျွန်တော်ကစိတ်ကြိုးတော့မလို့ထူးထူးနေတယ
်။စနေနေ့မှာပဲကြောက်ဖြူမျိုးနဲ့စိုင်ခုံကြီးရွာကအောက်ချုပ်မှုပါဝင်ဒေသခံ၂ယောက်ကိုတစ်ပေါက်တုံရေတက်စကန်ကဖမ်းဆီးတော့တယ်လို့လေဒေသခံရွာသားတူကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ရောအပြင်းနေတော့အနောက်ပိုင်းဒီနေ့မနေ့ပိုင်းတော့၃နိုင်လောက်က၃နိုင်ကျော်လောက်ကနေတော့ဒီအဲ့တော့တေပေါ်တော့ဒီတက်စတန်ထားနေဆုံးရတယ်ရောရောလာပါတယ်အဲ့တုန်းကဒီလိုလုံးကိုဝိုင်းပြီးတော့ရောကလူတွေဟိုရောက်ကြလို့မိမှာတော့အကုန်လုံးကိုစာမင်းကျောင်းကိုခေါ်ပြီးတော့ဖြစ်ပါတယ်အဲ့ဖြစ်ပြီးတော့အဲ့ဒီတည်းမှာဟိုဖုန်းထဲမှာတန်ဖရာတက်ပုံကြီးကြည့်တယ်ဆိုရင်နှစ်ယောက်အဲ့နှစ်ယောက်ကိုဖမ်းတော့ပါရောနေ့လေဟိုနေ့လေတနင်္လာရက်ကိုဟိုတေပေါ်တော့တေပေါ်တော့ဒီတက်စတန်ကိုခေါ်တော့ပါတယ်အဲ့မှာအောက်ဆောင်မှုကခေါ်တော့တယ်ဆိုပါတယ်အဲ့ဒီဒီပေါ်ကတော့တင်းရောက်ဖြစ်တော့ပါ
တမ်တော်ဖက်ကတော့ဒေသခံတွေဖန်ဆီးခံရတာနဲ့ပတ်သက်ပြီးအတင်းမပြူနိုင်သေးကြောင်းတမ်တော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှောက်ထွန်းထွန်းညီကပြောပါတယ်
။ခုနခရယာမီးတဲ့သတင်းနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ဟိုစီစစ်ပေးပါမယ်။ဒါမဲ့ခုနပြောတဲ့စီစစ်ပေးပါမယ်လိုအပ်တဲ့အကြောင်းအရာချက်လက်တွေပြီးဖို့တော့သက်ဆိုင်ရာမြန်မာကအာဏာပိုင်ဖွဲ့စည်းတွေရှိပါတယ်သူတို့ဒီမှာတုံ့ပြန်ကြည့်ပါအား
ပခိုင်ပြည်နယ်မြောက်ပိုင်းကပုံကျောင်းနဲ့ရတဲ့တောင်မျိုးနယ်ဖက်တွေမှာလည်းပြည်ထောင်ရပိုင်းကပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတွေထိခိုက်ဒေဆုံးဒဏ်ရတာတွေလည်းရှိသလိုတိုက်ပွဲတွေအရသားတွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်။တိုက်ပွဲတွေကြောင့်အရသားတွေမျိုးစားပင်ကိစ္စဖြစ်နေတဲ့အပေါ်စိုးရင်ပူပန်တဲ့သဘောထားတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြောဆိုထားကြပါတယ်။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်။